ပြင်းပြင်းနဲ့မြဝတီကော့ကရိတ်အာရှလမ်းမကြီးမှာဒီလဆန်းကမိုးကြီးမြေပြိုခဲ့တာကြောင့်ပျက်စီးသွားတဲ့တံတားကိုယာယီအစားထုတ်လိုက်ပေမဲ့ကုန်စည်စီးဆင်းမှုတွေပုံမှန်တိုင်းမသွားနိုင်သေးပဲဖြစ်နေပါတယ်။ဒီနေ့ဆိုရင်လည်းကားတွေယာနဲ့ချီစောင့်ဆိုင်နေကြတယ်လို့ကုန်သည်တွေကပြောပါတယ်။အဖြစ်အဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြပေးပါအောင်ခင
်ဗျာ။ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလမ်းပိုင်းတောနော်ရေတံခွန်အနီးမှာပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကရေကြီးမြေပြိုရွာကနေကတ္တရာလမ်းပိုင်းတချို့ပြိုကျပျက်စီးသွားခဲ့ပါတယ်။ဒီနောက်ဒေလီတရားထိုးပြီးကားတွေသွာလာလို့ရအောင်ပြင်ဆင်ခဲ့ပေမဲ့ဒေလီတရားကတရားအကျဲကျင်းမြောင်းတဲ့အတွက်ကားတွေယာနဲ့ချီပြီးပိတ်ဆို့မှုတွေရှိနေပြီးသွာလာမှုကြန့်ကြာနေတယ်လို့ကုန်စည်စီးဆင်းတာတွေလည်းအခက်အခဲဖြစ်နေကြောင်းကုန်သည်တဦးကပြောပြပါတယ်။ပိတ်မိနေတာကြောင့်လူနာတွေကိုပို့ဆောင်နေတာတွေလည်းအခက်အခဲဖြစ်နေကြောင်းမြဝတီမြို့ကပရဟိတအဖွဲ့ဝင်တဦးကလည်းပြောပြပါဗျာ။ရတယ
်။ဒါကြီးသွားရတယ်။ဒါပေမဲ့ဒီကြီးကြီးနဲ့သွားရတယ်။ကြီးကြီးကတော့ကားကြီးရောကားလေးရောအဲ့မှာရောပြုံပြုံမှုတော့ကားတွေကညက်ကုန်တာ။ဟုတ်တယ်ကားကြီးကဆိုတာပေါ့။ဘယ်လိုကားကြီးဆိုတာမှမသိဘူး။ဒီလိုနဲ့နဲ့နဲ့ရင်းနေကြည့်ကြတာပေါ့။ဒီအချက်လမ်းပေါ့။ဟိုပေါ်ကလေးနဲ့မြဝတီလမ်းတော့ပိတ်နေတာ။အဲ့လိုကျွန်တော်လည်းအနားရောက်နေတာတောင်ပေါ်ပဲကျွန်တော်လည်းဒီကြားတိကျတော့ဟိုအရေကဆက်ဆက်လာတာတောင်ပေါ်တနင်္လာရက်ဆက်ဆက်လာသူဒီနေ့ဆိုရင်ကျွန်တော်အနေကတော့ရောက်ပြီကျွန်တော်ကြည့်ဦးတော့လူလာနေတယ်တော့ဟိုလမ်းဟောလည်းဆက်ကြတယ်ဒီကလမ်းပိတ်နေကျွန်တော်ဆန်ဟောတာကဆက်တာဆန်ဟောတာကမှားတာလမ်းဟောလည်းဆက်ဆက်လာတယ်ဦးတော်ဘူးလေ
အဲ့ဒီအာရှလမ်းတစ်လျှောက်မှာကောလမ်းဟောင်းမှာပါခီးတဲ့တင်ကားတွေကုန်ကားတွေကိုအခကျေးငွေကောက်ခံနေတဲ့ဒိတ်ပေါင်း30လောက်ရှိပြီးလူကျင်တဲ့ငွေကြေးကိုတောင်းခံနေတာကြောင့်ကားကားတွေလည်းဈေးတက်ကခရီးသည်တွေအနေနဲ့ကားကားတွေကိုအရင်ကတည်းပို့ပေးပြီးတော့သွာလာနေရတယ်ဆိုပြီးခရီးသွားတွေကပြောပါတယ်အခုလိုမျိုးလမ်းအခြေအနေတွေကြောင့်ကြန့်ကြာတာအပြင်ကုန်ကားတွေခရီးသည်တင်ကားတွေကိုစစ်တက်ရဲနယ်ကြားစောင့်တက် EDF တက်တွေကငွေကောက်ခံတာတွေရှိနေတာကြောင့်ဂိတ်ကြေးပေးပြီးမှကားတွေသွာလာခွင့်ရကြတယ်လို့လည်းပြောကြပါတယ်။တချို့ဂိတ်တွေမှာဆိုရင်ဂိတ်ကြီး 9,000 ကျပ်မပေးရင်ကားတွေကိုလမ်းဘေးထိုးရက်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့လည်းပြောကြပါတယ်။ PDF တက်တွေစောင့်တဲ့ဂိတ်တွေမှာတော့စေတနာရှိသလောက်သေးသွားပါဆိုပြီးပြောကြတယ်လို့လည်းခရီးသွားတွေကပြောပါတယ်။ဂိတ်တစ်ခုနဲ့တစ်ခုကလည်းဓမီတိုင်ဒတိုင်စီလောက်ချားပဲရှိပြီးငွေကြေးတောင်းခံနေတာကြောင့်ကားသမားတွေကလည်းဂိတ်ကြီးပေးရတာကိုညှိတွားနေကြပါတယ်။ဒီလမ်းတွေမှာလည်းမကြာခဏတိုက်ပွဲတွေရှိနေပြီးပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့တုန်းကလည်းခရီးသွားကားတစ်စီးပြစ်ခတ်ခံရတာကြောင့်ခရီးသည်4ဦးဒဏ်ရာရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ရှင်။